တရုတ်နိုင်ငံအနေနဲ့တောင်တရုတ်ပင်လယ်ပိုင်ဆိုင်မှုအသေးစိတ်နဲ့နိမိတ်မြင့်ကိုထိမ့်သိမ်းလျှို့ဝှက်ထားမဲ့သဘောရှိတယ်လို့ပင်လယ်ရောင်းဆိုင်ရာကြံ့ကျင်သူတွေကပြောနေပါတယ်။ဒီရေကြောင်းကြံ့ကျင်သူတွေကပဲအခုလိုတရုတ်ဘက်ကလျှို့ဝှက်ထားခြင်းရတာကနိုင်ငံတကာဥပဒေတွေကိုမယုံတာနဲ့သူ့ဘက်ကထိမ့်ချုပ်ဖို့အရေးပါတဲ့ပင်လယ်လမ်းကြောင်းနေရာတွေကိုဆက်ထိမ့်ချုပ်ထားနိုင်ဖို့ဖြစ်တယ်လို့ဒီပညာရှင်တွေကထောက်ပြလိုက်ပါတယ်။အခုလိုတရုတ်စီးပွားရေးတောင်တရုတ်ပင်လယ်ဆိုင်ရာအမှုကိစ္စပြန်ထွက်ပေါ်လာတာကမတ်လ9ရက်နေ့ကမလေးရှားဝန်ကြီးချုပ်မဟာတီယာမိုဟာမက်ကတရုတ်ကွန်မတီခေါင်းဆောင်တွေအနေနဲ့ဒီတောင်တရုတ်ပင်လယ်ပိုင်ဆိုင်မှုမြင်အသေးစိတ်ကိုသတ်မှတ်ပေးပါလို့တောင်းဆိုခဲ့ပြီးမှဖြစ်ပါတယ်။တကယ်တော့ 3.5 သန်းစတူယန်ကီလိုမီတာကျယ်ဝန်းတဲ့တောင်တရုတ်ပင်လယ်ထဲမှာတရုတ်နိုင်ငံဘက်ကသူတို့ပိုင်တယ်လို့ပြောထားတာရဲ့တစ်စိတ်တစ်ပိုင်းဒါမှမဟုတ်အားလုံးကိုတရုတ်နဲ့ဒီပင်လယ်နယ်မြေပိုင်ဆိုင်မှုအငင်းပွားနေကြတဲ့မလေးရှား၊ဖိလစ်ပိုင်၊ဘရူနိုင်း၊ဗီယက်နမ်နဲ့ထိုင်ဝမ်တို့ဘက်ကကန့်ကွက်ထားကြပါတယ်။ဟောင်ကောင်ကနေဗော်နီယိုကျွန်းထိကျဲတဲ့ဒီတောင်တရုတ်ပင်လယ်အတွင်းမှာတရုတ်ကရေပူရမြင်းတို့ကိုးကြောင်းနဲ့နယ်နိမိတ်လိုင်းဆွဲသတ်မှတ်ထားပါတယ်။ဒါပေမဲ့ပြီးခဲ့တဲ့ဆယ်စုနှစ်အတွင်းဒီတရုတ်ဆွဲထားတဲ့နယ်နိမိတ်လိုင်းအတွင်းမှာစီရေးသုံးဖို့အတွက်ကျွန်းတို့တွေတရုတ်ဘက်ကဆောက်လုပ်တာနဲ့နိုင်ငံခြားသီးသန့်စီးပွားစုံတွေမှာတရုတ်ခန်းကြီးဆောင်ရေရင်တွေဖြတ်သန်းခဲ့တာအတွက်ပိုင်ဆိုင်မှုနယ်မြေအငင်းပွားနေတဲ့ဒီနိုင်ငံတွေဘက်ကစိတ်မသက်မသာဖြစ်ခဲ့ရပါတယ်။